ီကနေ့ကြောက်တဲ့တံမတော်နေ့အတွက်နေပြည်တော်မှာကျင်းပတော်မယ့်အခမ်းအနားတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားခဲ့ပေမဲ့ KNU KN အမျိုးသားအစည်းအရုံးပါဝင်တချို့အဖွဲ့တွေကတော့တက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အတဲတွေနဲ့လက်နက်ကိုင်ပြစ်ပခတွေပေါ်ပေါက်နေချိန်မှာစစ်ကောင်စီကကျင်းပမဲ့တပ်မတော်နေ့အပေါ်တိုင်းရင်းသားအဖွဲ့တချို့ရဲ့သဘောထားတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စစ်အာဏာသိမ်းပြီးဒုတိယကြိမ်ကျင်းပတဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားကိုဖိတ်ကြားမှုဒီတစ်ခေါက်ထူးခြားပုံကို KNU ပြောခွင့်ရဖို့စော်တော်နေက
ဖိတ်စာတော့ရပါတယ်ထူးခြားတာတော့ဟိုဥက္ကဋ္ဌမဟုတ်ဘူးဆိုတော့ဒုက္ခပေါ့နော်ဒါမှမဟုတ်ဘူးဆိုတော့အတွေ့အမှုပေါ့နော်အတွေ့အမှုဆိုရင်လည်းအတွေ့အမှုတယောက်ဒါပေမဲ့နောက်ထပ်တယောက်နဲ့ပေါ့နော်နောက်ထပ်တယောက်ဆိုတာပိုကော်မတီထဲကတယောက်ရောက်ပေါ့နော်ဆိုတော့အဲ့ဒီမှာနှစ်ယောက်ပေါ့နော်အဲ့လိုမျိုးဖိတ်တာတော့ရှိတယ်အရင်တော့လည်းဒီလိုမျိုးပဲနှစ်ယောက်တက်ရမယ်ဒီလိုမျိုးဟိုရာဒူဒီလိုဟာမြို့နဲ့သွားတက်ရမယ်ဆိုတော့တော်တာမဖို့ပြောဒီကအစီအနာရှိဖိတ်ထားတဲ့တံမတော်နေဆိုတဲ့ဟာနေကြီးရကြီးဘာမျိုးကိုကျွန်တော်တို့တက်ဖို့လုံးဝမသိတော့ပါဘူးအဲ့ဒါအပြင်ကျွန်တော်တို့နယ်မြေတော်မှာလည်းနေ့တိုင်းနေ့စဉ်ရဆက်လို့လို့တိုက်ပွဲတွေအကြီးကျယ်ဖြစ်နေတာကြတော့တစ်ဖက်ကနေသူဖိတ်တဲ့ဘုရားသွားတက်တယ်ဆိုကြတဲ့အဲ့ဒါကြီးကလည်းဘလို့မှမဟုတ်ဘူးလေ
အဲ့ဒီတော့တခြားဘယ်ဖွဲ့တွေတက်နိုင်ဖို့ရှိနိုင်ပါလဲလို့မေးရမှာ KNU နိုင်ငံခြားရေးအကြီးအကဲလည်းဖြစ်တဲ့ဘုရားစော်တော်နီက
ဘသူတက်မယ်ဆိုတော့မသိဘူးလေဒါပေမဲ့တက်ဖက်ဖွဲ့ရရှိမှာတော့သိကြဘာဖြစ်လဲဆိုတော့ပြီးခဲ့တဲ့နှစ်တုန်းကလည်းဒီလိုပွဲမျိုးလည်းတက်ခဲ့တာပဲတမ်တော်နေဟိုကဖိတ်တယ်ဆိုလည်းသွားနာပဲအဲ့ဒီနှစ်တုန်းကလည်းဒီတန်းပြီမှာဒီစေနာရှင်ဆန့်ကျင်မှုတော့လူတို့တွေကအုံကျွတ်ကျွတ်ဖြစ်ပြီးတော့တခါတည်းအကြီးကျယ်ပြတ်သက်တဲ့နေပဲလေပြီးခဲ့တဲ့နေအဲ့ကြားတဲ့မှာအဲ့ဒီလည်းမှသွားတက်ရတာပဲကျွန်တော်တို့ဘက်ကတော့ဘာမှတက်စရာအကြောင်းမရှိဘူးကျွန်တော်တို့မူဝါဒလုံးဝဆန့်ကျင်တယ်ကယ်ရင်းများတယောက်တစ်လျာပြဒီလိုသွားပြီးတော့တက်မယ်ဆိုလည်းဒါကျွန်တော်တို့လုံးဝကိုစားပြုတော့မဟုတ်ဘူးလေ
တင်နေရာမှာတက်နိုင်တဲ့နောက်အဖွဲ့တွေကိုမေးရမှာ PNL ဥဆောင်နာယကဥခိုကာက
ကျွန်တော်တို့ကြားတော့ဟိုအပွဲဘက်အတွင်းမူခွန်တွန်းတင်တဲ့ဘုံမကြီးကျွဲတော်လေ။နောက်ရောက် PNL ကတော့သွားတယ်လို့ကျွန်တော်တမေရသတင်းပို့လို့ကျွန်တော်သိပါတယ်။ပုံမှန်တော့ဒါသွားတော့သွားကြတာပဲ။ကျွန်တော်တို့ EKBA နဲ့ PC ကတော့သွားနေကြပါလေဆိုတော့ပုံမှန်။အနောက်ဘက်တော့ဟို PLP ကလည်းသွားမှတင်တယ်။ပုံပွဲမော်လည်းသွားမှတင်တယ်။သူတို့လည်းသွားနေကြပါလား။အလုံး၅ဘွဲ့၆ဘွဲ့လောက်တော့သွားနိုင်တယ်
။အဲဒီတော့ရှေ့ဆက်အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာဖရိုစော်တော်နီကဆက်ပြီး
။ဟိုလက်ရှိကာလမှာတော့စစ်ကောင်စီကနေပြီးတော့ဟောနော်။တစ်ဖက်ကနေအပြစ်ခတ်ရစီတွေမုံမောင်ပြောပြီးတော့တစ်ဖက်ကနေပြောဒီလိုမျိုးအကြီးကျယ်စစ်ဆင်တာတွေနော်ပြည်သူလူထုပေါ်မှာရန်ကားပြီးတော့တခါတည်းတတ်ရဖြတ်တယ်အခုလည်းဒီမဆုံးဘူး။အဲအဲဒီကနေပြီးတော့ဟိုဘယ်လိုပြောမလဲစစ်ဆင်ရင်တော့မှလုံးဝစစ်ဆင်ရင်လည်းလုံးဝပတ်သက်တဲ့ဥစားပေါ့နော်။အဲရသားပြမသက်သက်ဘူးလို့ပြစ်ခတ်နေတာလည်းအခုတည်းကမရသေးဘူး။အဲ့ဒါတွေကတော့ကျွန်တော်တို့ကဘလို့မှလက်ခံလို့မရဘူးလေဒါတွေကကျွန်တော်တို့ပြောသားရက်တည်ပြီးတော့ဆန့်ကျင်တိုက်ရက်သွားမှာတယ်ဘလို့ပဲဖြစ်ဒီအခက်အခဲကာလမှာတော့ဟိုကျွန်တော်တို့ကတော့ဒီလူထုတွေပဲတသားရက်တည်ပြီးတော့ဒီဆောကောင်းတိုင်အောင်ကျွန်တော်ခီးကိုဆက်သွားမယ်ဆိုတာတော့ကျွန်တော်ဒါပဲပြောချင်ပါတယ
်ကြာပြင်အခုအခမ်းအနားကိုတက်ရကနေဘလို့အကျိုးဆက်ကိုမျှော်လင့်ထားပါလဲလို့မေးရမှာဥခောကာက
တမတော်နဲ့ရှင်မန်းညပိုင်းသမင်းစားပွဲရှိမှာ28မှာကြတော့သွားတဲ့ဖွဲ့တွေကိုကျော်ရပြည်တော့အမိတ်ဆက်တာလေးပေါ့ဗျာခါတိုင်းလုံးနေကြပါလို့ပေးရန် wifi မိတ်ဆက်စကားဝိုင်းနေတော့ရှိမှတယ်။ငင်းကြောင်ကြီးကတော့ဒီအခုကသူတက်ကဲမဟုတ်တဲ့ခါကျတော့ဒါမှမဟုတ်မိတ်ဆက်မှတယ်။အခုဖွဲ့နေတဲ့ကော်မတီရဲ့ဖက်ဒရယ်လေးလာရေးကော်မတီတို့ဒီကြောင်သူသဘောတူစာချုပ်အစိတ်ပိုင်းပုံကော်မတီတို့ဖွဲ့နေတာဟုတ်။ဘူကျုံဝင်းပူရှင်ဥဆောင်တာတခုဘူကျုံအေးဝင်းဥဆောင်တာတခုအဲ့ဒီကော်မရှင်ရဲ့ကိစ္စလည်းအမေမရှင်းပြအောင်လုပ်မှာမဖြစ်။နည်းနည်းအဲ့ဒီပြန်လာရင်တော့တခြားဒီအလို့သဘောဆွေးနွေးနိုင်ဖို့လမ်းကြောင်းတော့နည်းနည်းပွင့်မလို့တော့ထင်တာလား။ issue based လေးတွေပေါ်လာနိုင်တယ်လို့ထင်တယ်။နော်အဲ့ဒီအတူကိုယ်တည်းလည်းဆက်စစ်စစ်ချလာနိုင်တယ်လို့ပြောတယ်ကြာ
တကယ်တော့ဆေယနာသိမ့်ပြီးနှစ်နှစ်မြောက်မှာဖြစ်လာတဲ့ဒီတက်မတော်နေ့အခမ်းအနားကနေရှေ့ဆက်ပြီးနိုင်ငံရေးစီးပွားရေးအပြောင်းအလဲတစ်ခုဖြစ်လာမလားလို့တချို့ကတော့စောင့်ကြည့်နေကြပါလေခင်ဗျ